မြန်မာနိုင်ငံအပါဝင်ဒီနေ့ကမ္ဘာတဝမ်းမှာငြိမ်းချမ်းရေးရှိစေဖို့အတွက်ဆုတောင်းပေးကြဖို့ကက်သလစ်ဘာသာဝင်တွေကိုပေါ်ရဟမ်ဒီဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးမြန်မာနိုင်ငံတို့ကစစ်ပွဲထံခံရသူတွေအားလုံးအတွက်ဆုတောင်းပေးကြဖို့အတွက်ဗာတီကန်ကစိန့်ပီတာဆင်ပြင်မှာဗုဒ္ဓနေတော်ကအပတ်စဉ်ဆုတောင်းဝေးပြပွဲအတွင်းမှာပေါ်ရဟမ်ကြီးကတိုက်တွန်းခဲ့တာဖြစ်ပါတယ
်။ Preghiamo per la pace. Non dimentichiamo.
ယူကရိန်းကသူရဲကောင်းတွေပါလက်စတိုင်းအစ္စရေးနဲ့မြန်မာနိုင်ငံတို့ကိုမေ့မထားဘဲငြိမ်းချမ်းစေဖို့ဆုတောင်းပေးကြပါလို့ပေါ်ရဟမင်းကြီးကတိုက်တွန်းခဲ့ပါတယ်။စစ်ပွဲတွေကြောင့်ဒုက္ခခံစားနေရသူတွေအားလုံးအတွက်စစ်ပွဲတွေအဆုံးသတ်ပြီးအလုံးစုံငြိမ်းချမ်းရေးအတွက်အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့အတွက်ပေါ်ရဟမင်းကြီးကပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံကို2018ခုနှစ်တုန်းကတွားရောက်ခဲ့တဲ့ပေါ်ရဟမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကစစ်ပွဲတွေကြောင့်မငြိမ်းချမ်းဖြစ်နေတဲ့ပြည်သူတွေအတွက်မကြာခဏလူသိရှင်ကြားဆုတောင်းစကားပြောကြားလေးရှိပါတယ်ရှင်။